ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲကိုမြန်မာစစ်ကောင်စီကနိုင်ငံသားရေးဝန်ကြီးမပါဘဲကျင်းပနေကြပါတယ်။မြန်မာနိုင်ငံမှာတည်တာတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်မလာသေးသမျှကာလပတ်လုံးနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရာအိမ်ရှင်ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံသားရေးဝန်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တဲ့ဒီအစည်းအဝေးနဲ့ပတ်သက်လို့အာဆီယံအရေးကျွမ်းကျင်သူတွေကိုဆက်သွယ်မေးမြန်းပြီးတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်
။အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံရဲ့နိုင်ငံသားရေးဝန်ကြီးအဆင့်စီးပွားပွဲတွေကိုအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့နိုင်ငံကနှစ်ဆန်းပိုင်းမှာအင်ရှင်ဖြစ်လက်ခံကျင်းပလို့ရှိပါတယ်။ဂျာတာပရင်းတွေကဆက်လို့နေရာကျကျင်းပတဲ့ဒီအစည်းအဝေးဟာအာဆီယံအဖွဲ့တစ်ခုလုံးအနေနဲ့နိုင်ငံရေးစီးပွားရေးဆိုင်ရာကိစ္စရပ်တွေအပါအဝင်တစ်နှစ်တာဒေတာအတွက်ဘယ်လိုရည်မှန်းချက်တွေချမှတ်ဆောင်ရွက်မယ်ဆိုတဲ့လုပ်ငန်းစဉ်တွေချမှတ်တဲ့အစည်းအဝေးမှုအရေးပါတဲ့အစည်းအဝေးတစ်ခုဖြစ်ပါတယ်။ဒီအစည်းအဝေးဘက်မှာမြန်မာအရေးပါဝင်အဓိကအကြောင်းအရာ၅ခုကိုဦးစားပေးဆွေးနွေးကြဖို့ရှိတယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအထွေထွေမန်နေဂျာလည်းဖြစ်အရှေ့တောင်အာရှပင်မကျွန်းစု၅နိုင်ငံဆိုင်ရာအကြီးအကဲမန်နေဂျာတဦးလည်းဖြစ်တဲ့ကိုလာဖိုးမြင့်ကပြောပါတယ်
အရေးကြီးကိစ္စ၅ခုကိုပဟိုထားပြီးတော့ဆွေးနွေးမယ်လို့ကျွန်တော်သိရတယ်နံပါတ်၁အနေနဲ့တော့တောင်တရုတ်ပင်လယ်ကိစ္စပေါ့တောင်တရုတ်ပင်လယ်မှာအာဆီယံတွင်အဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံနဲ့ဒီလုံခြုံရေးအရာဖြစ်နေတဲ့ပြဿနာကိစ္စလေးတွေကိုဆွေးနွေးဖို့ရှိတယ်လို့ကြားရတယ်နောက်တစ်ခုကတော့Quad မဟာမိတ်လို့ခေါ်တဲ့ American India Australia နဲ့ Japan တို့ပူးပေါင်းပြီးဖွဲ့စည်းထားတဲ့လုံခြုံရေးမဟာမိတ်ပေါ့နော်အဲ့ဒီဖွဲ့စည်းရဲ့အခမ်းအနားနဲ့အောင်ပတ်သက်မှုဆွေးနွေးမယ်လို့လည်းကျွန်တော်တို့ကြားပါတယ်နောက်တစ်ခုကတော့ဒီ COVID-19 အလွန်နဲ့ဒါစီးပွားရေးပြန်လဲနလန်ထူမှုကိစ္စပေါ့နော်နောက်တစ်ခုကတော့ Timor Leste ပေါ့ Timor Leste ချော East Timor လို့ခေါ်တယ်အဲ့ဒီနိုင်ငံရဲ့ဒီအာဆီယံအဖွဲ့ဝင်ဖြစ်တဲ့မဖြစ်တဲ့ဖြစ်ရေးပေါ့လေအဲ့ဒါကိုဆွေးနွေးမယ်လို့လည်းကျွန်တော်သိထားတယ်။နောက်ဆုံးတစ်ခုလည်းအရေးကြီးဆုံးတစ်ခုကတော့အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ့။မြန်မာနိုင်ငံအခြေအနေမှာအနာသိမ့်ပြီးဆက်လက်ဖြစ်နေတဲ့လူသားရေပေါ်ဘူးဆက်ချန်ချုပ်မှုနဲ့နည်းနည်းပြည်သူတွေပေါ်ကိုစစ်တပ်ကဆက်လက်ပြီးတော့နိုင်ငံရေးလွှမ်းမိုးနေတဲ့ကိစ္စတွေနဲ့ဆက်ဆက်ပြီးတော့အာဆီယံဘက်ကဘယ်လိုတုံ့ပြန်မလဲ။အခုစစ်ကောင်စီလွှမ်းမိုးနေတဲ့မြန်မာနိုင်ငံရဲ့ကိုယ်စားလှယ်တွေကိုဘယ်လိုမျိုးလက်ခံနဲ့လက်မခံနဲ့ဒါမျိုးကိစ္စတွေပါဆွေးနွေးမယ်လို့ကျွန်တော်သိထားတယ်။
ဒါ့အပြင်မြန်မာအရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်အပေါ်စစ်ကောင်စီဘက်ကအကောင့်ထယ်ဖော်ဆောင်မှုအခြေအနေအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ရေးကိစ္စနဲ့အာဆီယံကမြန်မာနိုင်ငံကိုပေးတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီကိစ္စရပ်တွေလည်းပါဝင်မယ်လို့အာဆီယံအရေးအနိကစောင့်ကြည့်နေသူတွေကပြောပါတယ်အာဆီယံအရေးကြွမ်းကျင်သူဒေါ်မိုးတူစာကတော့အာဆီယံကမြန်မာနိုင်ငံကိုပေးမဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီအတွက်ကနဦးအဆင့်ကိုစတင်နေပြီဖြစ်ပြီးမြန်မာနိုင်ငံအတွင်းအကူအညီတွေဖြန့်ဖြူးရေးအတွက်အာဆီယံတဖွဲ့တည်းလှုပ်ဆောင်နိုင်တဲ့အနေအထားမရှိတာကြောင့်မြန်မာနိုင်ငံချက်ချင်းဒီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာစစ်တပ်နဲ့ဆွံ့နွယ်မှုရှိတဲ့အဖွဲ့အစည်းဒါမှမဟုတ်စစ်တပ်လက်အောက်ခံဌာနတစ်ခုခုကတစ်ဆင့်အကူအညီတွေကိုပေးရမယ်ဆိုရင်တကယ်အကူအညီလိုအပ်နေသူတွေလက်ထဲမရောက်မှစိုးရိမ်ရတဲ့အတွက်နေဆက်ဖြတ်ကျော်အကူအညီပေးတဲ့နိလန်းမျိုးကတင့်တော်မယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံဆိုင်ရာတာမတ်ကြီးဥပိုလ်လတ်တင်ကပြောပါတယ
်နေဆက်ဒေတာကိုဖြတ်ကျော်ပြီးတော့ပေးတဲ့အကူအညီမျိုးဟာပို့ပြီးတော့လက်တွေ့ကြတယ်တကယ်စစ်ဘေးရှောင်ဒုက္ခတွေဒီရှိကိုလည်းပဲတိုက်ရိုက်ရောက်ရှိနိုင်တဲ့အစီအစဉ်မျိုးဖြစ်တဲ့အတွက်ဒီလို cross border humanitarian assistance ပေါ့နော်ဒီကြီးလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုနေဆက်ဖြတ်ကျော်ပြီးတော့ပေးတဲ့ကိစ္စမျိုးကိုလေးလေးနက်နက်ဝိုင်းဝန်းစဉ်းစားပေးဖို့ကျွန်တော်တို့တိုက်တွန်းထားတာတွေလည်းရှိပါတယ်။ဒီလိုကိစ္စတွေကိုလည်းပဲကျွန်တော်တို့လေးနက်စဉ်းစားလိမ့်မယ်လို့ယုံကြည်မျှော်လင့်ပါတယ်
။အထူးသဖြင့်တော့မြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့အရေးယူမှုမလုပ်ဘဲဆက်လက်ထိတွေ့ဆက်ဆံနေမယ်ဆိုရင်အာဆီယံရဲ့ဂုဏ်သိက္ခာပါထိခိုက်စေနိုင်တယ်လို့ဥပိုလ်လက်တင်ကသုံးသပ်ပါတယ်။
ဥပမာလေးလင်းပြောရမယ်ဆိုရင်စစ်ကောင်စီဟာမြန်မာနိုင်ငံအတွက်ကောအာဆီယံအတွက်ကောအကျိုးဖြစ်ထွန်းစေတဲ့အဖွဲ့ဝင်မျိုးမဟုတ်ပါဘူးအာဆီယံအတွက်ဖြစ်ဖြစ်မြန်မာနိုင်ငံအတွက်ဖြစ်ဖြစ်ပြဿနာတွေရဲ့အခြေခံပြဿနာတွေရဲ့အစိပ်ပိုင်းပြဿနာတွေရဲ့အဓိကအရင်းမြစ်တာဖြစ်တဲ့အတွက်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေသမျှတော့အာဆီယံဟာကိုယ်ကုန်တိတ်ခါကိုယ်လေးပဲကြိုးပမ်းပြီးတော့ထိန်းသိမ်းရဖို့ရှိတယ်ရှိပြီးသားကုန်စိတ်တိခါများလဲကြာဆင်းသွားနိုင်တဲ့အတွက်ဒီစည်းဝေးကနေပြီးတော့တော်လကောင်ရှေ့လျှောက်တော်လကောင်အာဆီယံခေါင်းဆောင်မှုအနေနဲ့မိမိတို့ရဲ့ကုန်တိတ်ခါ ဒေတာတွေမှာရှိတဲ့ရှိအပ်တဲ့မူဝါဒအပေါ်မှာပမာန်ကန်ကန်ယက်တည်တဲ့ဒေတာဆိုင်ရာအဖွဲ့အစည်းအနေနဲ့ပမာန်ကန်ကန်ဥဆောင်မှုတွေကိုပေးသွားနိုင်မယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ဗျ။
ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်မှာဒီကနေ့ကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးအဆင့်အစည်းအဝေးမစတင်ခင်မနေ့ကအာဆီယံအဆင့်မြင့်အရာရှိကြီးတွေရဲ့အစည်းအဝေးပွဲကျင်းပတာမှာတော့မြန်မာစစ်ကောင်စီရဲ့အကြီးတန်းတာဝန်ရှိသူတဦးအွန်လိုင်းကတဆင့်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဌာနပြောခွင့်ရသူတဦးဖြစ်သူဆုံနူရီချွန်းက VOA ခမာဌာနကိုပြောကြားခဲ့ပါတယ်ခင်ဗျာ။